မြန်မာပါဝင်နိုင်ငံသားအလို့သမားတွေကိုဇွန်လနဲ့ဇူလိုင်လနှစ်လအတွင်းမှာထိုင်းနိုင်ငံအတွင်းတရားဝင်အလုပ်လုပ်ခွင့်လက်မှတ်များပြန်ထုတ်ပေးသွားမယ်ဆိုတဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလမှာမြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်ရသူတွေနေရပြန်နေချိန်မှာပဲမြန်မာကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံသားအလို့သမားတွေအတွက်နိုင်ငံတွင်းအလုပ်လုပ်ခွင့်လက်မှတ်တွေကိုဂျွန်လာနဲ့ဒီတိုင်းလာမှာပြန်ထုတ်ပေးသွားမယ်ဆိုပြီးထိုင်းအနာပိုင်းဒီဘက်ကကြီးညာလိုက်တာပါ။ထိုင်းနိုင်ငံတဲကိုပြန်ဝင်ရမယ်သတ်မှတ်ကာလကတော့ဂျွန်လာ10ရက်နေ့ကနေဇူလိုင်လ31ရက်နေ့အထိဖြစ်ပြီးနိုင်ငံသဘောတူစာချုပ် MOU စနစ်နဲ့ပြန်လာပြီးအလုပ်လုပ်ခွင့်ပေးမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူ Miss Narumon ကပြောဆိုခဲ့ပါတယ်။အလုပ်လုပ်ဖို့အတွက်ထိုင်းကိုနေဆက်ဝင်ဖို့တက်ရှိစောင့်နေတဲ့မြန်မာ6000ခွဲလောက်ရှိတဲ့အကြောင်းမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးက VOE ကိုပြောပါတယ်
။ကိုဗစ်ရေပေါ်ကာလနဲ့တွားပြီးတော့ကြုံကြိုက်ကြိုက်ဆိုင်တဲ့အတွက်မြန်မာနိုင်ငံအနေပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့စားစားတဲ့ပတ်တန်းကုန်လို့မြန်မာနိုင်ငံအနေအမှုစနစ်နဲ့ဒီတော့ပြန်ပြန်လဲဝင်ရောက်မယ်။ဖြည့်ပြောင်းလို့ကမှ6500ရှိပါတယ်။အဲ့ဒီ6500ကကိုဗစ်ရေပေါ်ကာလနဲ့တိုင်းနိုင်ငံအကန့်အသတ်ပြီးလေကြုံတဲ့ခါကျဝင်ခွင့်မရဖြစ်နေတယ်။အဲ့ဒီအလုပ်သမား6500ကိုဦးစားပေးပြီးတိုင်းနိုင်ငံနဲ့ဝင်ခွင့်ပြုဖို့အတွက်မြန်မာဘက်ကတိုင်းဘက်ကိုတင်ပြထားပြီးဖြစ်ပါတယ်ဗျ။တ
ိုင်းနိုင်ငံကိုပြန်ဝင်ဖို့စောင့်နေကြတဲ့မြန်မာလူသမားတွေအနေနဲ့ဆက်ရက်ဆံလန်းနေနဲ့စောင့်နေကြပေမဲ့သူတို့ရဲ့လုပ်ငန်းရှင်တွေရဲ့အခြေအနေတွေကမရေမရာဖြစ်နေတဲ့အခြေအနေတွေကိုလည်းကြုံနေရပါတယ်။ဒါကြောင့်ထိုင်းအနာပိုင်းတွေဘက်ကအခုလိုမျိုးတရားဝင်အလုပ်သမားလက်မှတ်တွေပြန်ထုတ်ပေးမယ်ဆိုပေမဲ့လည်းလုပ်ငန်းရှင်တွေဘက်ကအလုပ်သမားတွေကိုခေါ်ယူဖို့ဘလောက်ထိအဆင်သင့်ဖြစ်နေပြီလဲဆိုတာတော့မကျိန်းသေးလာသေးပါဘူး။အလုပ်သမားတွေအနေနဲ့ဒီအခြေအနေတွေကိုသိထားနားလည်အောင်ပြင်ဆင်ထားတင်တယ်လို့လည်းဦးမိုးကျိုးကသတိပေးပါတယ်
။ဒီလ23ရက်နေ့ကဒီအခုဂျော်လာ3ရက်နေ့ဒီ7ရက်အတွင်းမှာနော်သမီးရဲ့အတွင်းမှာလူပေါင်း1000ခွဲလောက်နေရပြန်ခဲ့ကြရည်ချင်းထိုင်းနိုင်ငံမှာရှိနေပြီးသားအလုပ်တွေတောင်မှပဲနိုင်ငံသားလုပ်ငန်းရှင်တွေအထူးသဖြင့်တရုတ်လုပ်ငန်းရှင်တွေကဒီဝါလီခန္ဓာတွေပါတွေလုပ်ပြီးတော့အခုလိုအလုပ်လက်မဲ့တပိန်းခွဲလောက်ထိုင်းနိုင်ငံမှာရွှေ့ပြောင်းလို့သမားတွေဖြစ်သွားတယ
်ထိုင်းနိုင်ငံမှာမြန်မာလူသမား3000တဲ့မနေ့အလုပ်လုပ်ကင်နေကြတာဖြစ်ပြီးနေရပြန်ဖို့စည်ရင်းပေးထားတဲ့သူလူကြီး1000ခန်းလောက်ရှိနေပါတယ်မြန်မာလူသမားအလုပ်လက်မဲ့ဥယေကတော့သိန်းကနန်းနဲ့ရှိနေပါတယ်။ COVID-19 ကပ်ရောဂါဖြစ်ပြီးထိုင်းစီးပွားရေးကဥမော်လာနိုင်ဖို့အတော့ကိုကြိုးစားရအောင်မဲ့အချိန်လေးမှာလုံသားလျှော့ချတာစိတ်ယုံပိတ်ပစ်တာတွေကြောင့်အလုပ်လက်မဲ့ဥယေတွေလည်းတိုးလာနေတာပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။